အမေရိကန်ပြည်တော်စုမှရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာသမ္မတဘရက်အိုဘားမားနဲ့သမ္မတအင်မီရိုမှာဗိုလ်ထုနေကတီးဆန့်တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံပြီးတဲ့နောက်သမ္မတအိုဘားမားကထုတ်ပြန်တဲ့ကြေညာချက်မှာဒေါက်အောင်ဆန်းစုကြည်အနေနဲ့ဆယ်နှစ်နှစ်တာနေအိမ်အခြေချုပ်ကြားခံနေထိုင်ပြီးတော့အနစ်နာခံကြိုးပမ်းကဲမှုတွေအပေါ်လေးစားဂုဏ်ယူကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ပါဝင်ဆောင်ရွက်မှုသမ္မတဦးသိန်းစိန်နဲ့အတူလက်တွဲလှုပ်ဆောင်နေမှုတွေအပေါ်ကြိုးစိုးထောက်ခံတဲ့အကြောင်းလည်းသမ္မတအိုဘားမားကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ကနေချီးမြှင့်တဲ့အမြင့်ဆုံးဂုဏ်ပြုရွှေတံဆိပ်ဆုကိုလည်းဘူရူးနေကတက်ရောက်ပြီးတော့လက်ခံယူခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီလိုဒေါက်ဆန်းစုကြည်အမေရိကန်ကွန်ဂရက်လွှတ်တော်ရွှေတံဆိပ်ဆုယူတဲ့တဲ့ရင်ကိုသူတို့ချာချာမြန်မာရုပ်တံကနေလည်းမကြခင်ကထုတ်လွှင့်ပြသခဲ့တဲ့အကြောင်းသိရပါတယ်။မကြခင်ကဒေါအောင်ဆန်းစုကြည်ဟာဝါရှင်တန်နဲ့အနီးတစ်ဝိုက်ပြည်နယ်တွေမှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့သလိုမြန်မာဒီမိုကရေစီရဲ့ကြိုးပမ်းသူ၅ဦးကို2012ခုနှစ်အတွက်ဒီမိုကရေစီရန်ပုံငွေအဖွဲ့ကချီးမြှင့်တဲ့ဒီမိုကရေစီဆုချီးမြှင့်ပွဲအခမ်းအနားကိုလည်းဒီကနေ့တက်ရောက်ပြီးတော့ဆုလက်ခံရယူမှာဖြစ်ပါတယ်။